ရန်ကုန်တောင်အောင်ကလာပါမြို့နယ်ကကိုအောင်ဟာတကုံတက္ကသိုလ်မှာတင်ချဘာသာရဲ့နောက်ဆုံးနှစ်တက်ရောက်နေတဲ့ကျောင်းသားတစ်ယောက်ဖြစ်ပြီးသူဟာတကုံတက္ကသိုလ်ကျောင်းသားတက်မကရဲ့အမှုဆောင်တစ်ယောက်လည်းဖြစ်ပါတယ်တက္ကသိုလ်ပထမနှစ်တက်တဲ့အချိန်ထိတော့သူဟာတာမန်လူငယ်ကျောင်းသားတစ်ယောက်ပဲဖြစ်ခဲ့ပေမဲ့ဒုတိယနှစ်မှာတော့ကျောင်းသားတက်မကမှာပါဝင်လာတယ်လို့ဆိုပါတယ်ဒါကြောင့်တာမန်ကျောင်းသားဘဝနဲ့တက်မကကျောင်းသားဘဝဘယ်လိုကွာခြားသွားလဲလို့မေးကြည့်တော့သူ့ဘဝရဲ့ဖြစ်ပေါ်ပြောင်းလဲမှုကိုကိုအောင်ကအခုလိုပြောပြပါတယ်
ကျွန်တော်ပထမနှစ်ဒုတိယနှစ်ကျောင်းသားဘဝတွေနဲ့အခုလက်ရှိသက်မကတည်းဝင်ပြီးတော့အခုနောက်ဆုံးနှစ်တော့ FY နဲ့တော့ကွာတယ်ခင်ဗျာတာမန်ကျောင်းသားဘဝမှာတော့တွေးပုံစံလည်းမရှိဘူးဘုံသူတာလည်းအများကြီးမလို့ဥပမာကျောင်းကနေကျောင်းလာတဲ့အင်ဂျင်နီယာဒါပဲခင်ဗျာဒီကြားထဲမှာပဲလုံနေချလိုက်လိုက်နေပါဥပမာတူရှင်တော့တည်းအဲ့လိုမျိုးပေါ့နော်အဲ့ဒီအချိန်မှာဘာလို့လဲဆိုလို့ရှိရင်ဒီပညာရဲ့ပိုင်းဆိုင်ရာရဲ့ဘုံသူတာကိုသိမ့်မတိရအောင်စာပေလေးလာဖတ်ရှုမလို့လည်းအားနေတယ်ပေါ့ကိုပိုင်ရဲ့လူနဲ့တွေ့ပြီးကျွန်တော်သက်မကတည်းရောက်လာတယ်ပေါ့သမဂါလည်းရတဲ့အချိန်မှာဟိုဒီသမဂါအာနေပြီးတော့ဒီကျောင်းသားတွေကိုဘလို့အကျိုးပြောင်းအောင်ဥမာကျောင်းသားတို့အခွင့်အရေးကိုဘလို့ကာကွယ်ပြီးလဲဆိုတာကျွန်တော်သိလာခဲ့တယ်။ပြီးလို့ရှိရင်ဒီသမဂါအာနေပြီးတော့ကျွန်တော်ဒီစာပေဘူးသက်ဖတ်ရှုဖို့ကျွန်တော်အင်အားတွေညှိနှိုင်းပြစ်စီတယ်ခင်ဗျ
။ဒါပြင်သမဂါမှာပါဝင်ဆောင်ရွက်ရင်းနဲ့ယင်းနှီးကျွမ်းဝင်လာတဲ့သူတွေနဲ့တာမန်ကျောင်းသားဘဝအနေနဲ့ခင်မင်းတဲ့တငယ်ချင်းနှစ်မျိုးမှလည်းကွာခြားမှုတွေ့ရတယ်လို့ကိုအောင်ကပြောပြပါတယ်။
ကျွန်တော်ပြင်ပကဒီတငယ်ချင်းနဲ့သမဂါအဖွဲ့ဝင်အချင်းချင်းနဲ့ကြားမှာမတူဘူးကွယ်စီးလုံးမှုချင်းရောဒီပေါင်းလင်းဆက်ဆံတဲ့အခါတွေကမတူဟိုသမဂါမှာကြတော့ကျွန်တော်ကယုံကြည်ချက်တစ်ခုနဲ့တွားနေပေါ့သမဂါတွေကိုကြောင်းနေရတယ်ပေါ့ဒီတရားဝင်ခွင့်ပြုထားတာလည်းမဟုတ်ဘူးအဲ့တော့ကျွန်တော်ကဘာလို့လဲဆိုတော့သမဂါဝင်နေကကျွန်တော်စိတ်သက်သာရပါလို့ကျွန်တော်တူရဲတသားတဲ့ချိန်ကျွန်တော်တို့ကကျွန်တော်ကအရင်စီးလုံးကြတယ်ဒါပေမဲ့ဒီဘက်သာမန်လေးလာလိုက်ထားတဲ့လူဖွဲ့စီမှာကျွန်တော်အဲ့လိုမဟုတ်ဘူးဖာတိဖာလာပဲကျွန်တော်ဒီလိုနေတာထိုင်တာတွားလာတာတငယ်ချင်းတွေဒီလိုလျှောက်အလေတွားတာလာတာတွေပဲရှိသေးကိုသမဂါမှာကျတော့ကျွန်တော်ကလူငယ်စုဝင်မဲ့ဟိုကတာဝန်တစ်ခုကိုထမ်းရရလို့ပဲတာဝန်တစ်ခုပြီးဆုံးသွားလို့ရှိရင်ကျွန်တော်ဘလို့ပြုံးဝင်ရဆိုတာဒီလက်ရှိသာမန်ကျောင်းသားတွေထက်ကျွန်တော်ကအများကြီးသိရကိုအဲ့လိုမျိုးပေါ့အဲ့ဒီချိန်ကတော့ကွာသွားတယ်
ကိုအောင်ဟာတမကအမှုဆောင်တယောက်ဖြစ်တောင်းဝန်ထမ်းဆောင်နေတဲ့အတွက်ဒီနှစ်ထဲမှာနိုင်ငံခြားတက္ကသိုလ်ကျောင်းသားတချို့နဲ့တွေ့ဆုံခွင့်ရခဲ့ပါတယ်။ဒါကြောင့်မြန်မာကျောင်းသားနဲ့နိုင်ငံခြားကျောင်းသားတွေရဲ့ကွာခြားမှုကိုဘယ်လိုတွေ့မိလဲဆိုတော့သူက
တွေ့ရတော့ဒီနှစ်ပဲဒီတိုင်ကကျောင်းသားတွေပါတယ်။ဥမာအောက်စဖို့တက္ကသိုလ်ကကျောင်းသားတွေပါတယ်။လီဗာပူးဂျွန်မောတက္ကသိုလ်ကကျောင်းသားတွေပါတယ်။နော်တင်ဟာတမကကျောင်းသားတွေပါတယ်ပေါ့။ဒီရှင်အော်ဒရီယာကျောင်းသားတမကကျောင်းသားတွေပါတယ်အမှသူကအများဆုံးပြကျွန်တော်ဟိုကျောင်းသားတမကရဲ့ပုံစံလေးပေါ့လေဒီမြန်မာနိုင်ငံကျောင်းသားတမကဖြစ်ပြနေတဲ့ပုံစံနဲ့သူနိုင်ငံကျောင်းသားတမကဖြစ်ပြနေတဲ့ပုံစံနဲ့ခုကျွန်တော်ကလိလာကြည့်ရဟိုသူတို့ကကြောတကားတွေကကျွန်တော်တို့ဒီဘက်ကကြောတကားတွေကလိလာချိန်ထိုးကြည့်တဲ့အခါမှာသူနိုင်ငံနဲ့ခုနိုင်ငံကျောင်းသားတွေရဲ့အနေအထားတွေကျောင်းသားတွေရဲ့ဘဝသူကလက်ရှိစာပေလိလာရမှုအားတွေကွာဟန်တယ်အရန်တွေ့ရတယ်ခုမြန်မာနိုင်ငံမှာအဲ့ဒါတွေကအရန်ဝင်နေဖို့ကောင်းတယ်ပေါ့မြန်မာတွေဟိုအများကြီးရှေ့ဆက်ပြီးတော့ဆက်လောက်အောင်မြန်မာလူငယ်တွေအတွက်
မြန်မာလူငယ်တွေမှာဘယ်လိုအပိုင်းတွေကအားနည်းနေလဲလို့လဲသူ့ကိုမေးကြည့်ပါတယ
်ကျွန်တော်ရဲ့လူပေါင်းအဖွဲ့ဒီစနစ်ကြီးတစ်ခုလုံးမှာကြောင်းလဲရမယ်နေခါရှိရောဥမာလူငယ်တော်တော်များများစာပေလေးလာလဲတော့အားနည်းတယ်ကွာအဲ့ဒါတခုပေါ့လေပြီးလို့ရှင်စနစ်ကဲစိုးကျိုးလိုပဲပြောရမလားမသိဘူးဒီလူငယ်တွေကဒီပညာရဲ့ဘိုင်းဆိုင်တာကိုသူကသဘောကျစိတ်ဝင်စားမှုမရှိဘူးပေါ့နော်အဲ့ဒါတခုအဲ့ဒီလူငယ်တွေဓာတ်ရပိုင်းတွေရောစိတ်သက်တွေမှာကြောင်းလဲရမယ်ကွာ
ဒီလိုဖြစ်နေတာကိုပြုပြင်ပြောင်းလဲဖို့အတွက်သူသားဆိုရင်ဘယ်လိုလုပ်မလဲကိုအောင်ရဲ့အတွေးအမြင်အကြံစီကိုပြောပြပါဆိုတော့သူကအခုလိုပြောပါတယ
်ကျွန်တော်ဆိုရင်တော့စပြင်မယ်ဆိုလို့ရှိရင်ကျမ်းမာရေးတွေပညာရေးတွေအားလည်းကျွန်တော်စပြင်ပြင်တယ်ပညာရေးဆိုလို့ရှိရင်လည်းဒီကျွန်တော်တက္ကသိုလ်မှာဆိုလို့ရှိရင်အက္ခရာပညာရေးဆိုပြီးတစ်ခုတည်းတည်းတော့ဖွင့်လာတယ်ဒါပေမဲ့အဲ့လိုဟာမျိုးကိုဒီတက္ကသိုလ်တွေမဟုတ်ဘဲနဲ့အခြေခံပညာကျောင်းတွေမှာလည်းအဲ့လိုဘာသာရပ်တွေရှိသေးတယ်ပြီးလို့ရှိရင်လူတယောက်ကဘောတော့ကိုဝါသနာပါရဆရာထက်တာရအောင်လုပ်နေမှာသာသူ့ရဲ့စိတ်သက်တွေပုံအားတွေကရှင်လန်းနေမှာသူဝါသနာပါရမဟုတ်ဘဲနဲ့လုပ်နေမယ်ဆိုလို့ရှိရင်ပေါ့ရုပ်ပိုင်းဆိုင်ရာပဲကြီးစိတ်ပိုင်းဆိုင်ရာပဲကြီးပေါ့သူကညှို့နှဲ့နေမှာအဲ့တော့ဘာလို့ခြေခံပညာကျောင်းနေရနေစားပြီးကျွန်တော်တို့လူငယ်တွေရဲ့စိတ်သက်တွေပုံပဲဖြစ်ဖြစ်ရုပ်ပိုင်းဆိုင်ရာပဲဖြစ်စိတ်ပိုင်းဆိုင်ရာပဲဒီပညာရေးကတော့ပြင်ကျင်တယ်ပြီးလို့ရှိရင်ကျမ်းမာရေးပေါ့ကျမ်းမာရေးကတော့မြန်မာနိုင်ငံမှာဘယ်အခြေအနေမှကြီးပေါ့တော်တော်ဆိုးဝါးနေတယ်ပေါ့ကျမ်းမာရေးကအဲ့ဒါတော့ပြောလို့ရတယ်ပညာရေးကတော့ကျွန်တော်စနစ်ကြီးတစ်ခုလုံးပြင်ကျင်တာလည်းပါတယ်ပြီးလို့ရှိရင်ခြေခံအစားအုံလေးကအစားပါနော်အဲ့လိုဟာမျိုးတွေအကုန်လုံးဖြီးပညာရေးကိုပြင်ကျင်တာကျွန်တော်က
လူငယ်ကျောင်းသားတွေကိုငယ်ဘဝတည်းကစပြီးကောင်းကောင်းမွန်မွန်ပြုစုပြောထောင်ဖို့လိုအပ်တယ်လို့သူတို့ကိုပြောထောင်ပေးမဲ့ဆရာဆရာမတွေကိုလည်းပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့ကိုအောင်ကပြောပါတယ်
ကျွန်တော်အဖြစ်ပြနေနိုင်ပြီးပြောမလို့ဆရာဆရာမကစေတနာမရှိဘူးမဟုတ်လို့မပြောဆရာမစေတနာရှိတယ်ဒါပေမဲ့သူကအဲ့ဒီစေတနာဆိုတဲ့ဟာအထက် တောင်းဝင်ပို့ချောက်ကြတယ်ဟိုမှာဂျူတီဆောင်တဲ့အချိန်မှာပေါ့အကြောင်းသားကလုံမဲ့အနေထားနဲ့သူတို့ဂျူတီမဆောင်တဲ့အချိန်မှာဆောင်းသားဖြစ်တဲ့အနေထားကိုသူတို့ကရှင်ပြီးကြည့်လို့ရှိရင်အញ្ញံကွာတယ်သူတို့ဂျူတီဆောင်တဲ့အချိန်မှာသူတို့ရာထားရာဓူးတွေဟိုခံစားခွင့်တွေသူတို့ဆုံးချက်မှာကြောက်တယ်အဲ့တော့တောင်းဝင်ဆိုတာသူတို့မှပြီးနေတယ်တောင်းဝင်ဆိုတာသူတို့တိတန့်နေတာတရကြီးဆိုမှတ်ယူရတဲ့အတွက်ဒီတောင်းဝင်နဲ့ရှိတယ်လို့ရှိရင်တော့သူများတွေအခွင့်အရေးကိုသူတို့ထိခိုက်တယ်အဲ့ဒါတကူပေါ့နော်အဲ့တော့ရှင်မတချို့ရဲ့စိတ်သက်တွေကိုပြင်ရမယ်အဲ့လိုဖြစ်နေရှင်မတွေရဲ့အခြေသေးတွေမြင့်မှုလဲတစ်ခါကပြန်ကြည့်လို့ရှိရင်အထူးရအနေနဲ့ကလည်းတောင်းဆရာဆရာမတွေရဲ့ဟိုလာခတွေကိုပေါ့နော်ဒီမှာထိုင်းနိုင်ငံကဒီဆရာဆရာမတွေရဲ့ဝင်ဝင်နေထိုင်နေမှာနိုင်ငံဆရာဆရာမတွေဝင်ဝင်နေတာမတူဘူးမြန်မာနိုင်ငံတော့သူရှင်နေရတဲ့ကျောင်းစာတင်နေဆိုတာဒီထန်ကြနေတာဖြစ်ပြီးတော့တကယ်သူရှင်ရတာလည်းရင်စတကယ်တင်ပြီးပြီးတော့ဟိုအမှတ်ကိုပုံများနေတဲ့အနေထားဖြစ်တော့ပေါ့အဲ့ဒါအဲ့ဒီအရာကြီးကကျမတွေရဲ့ဇာတိတာပိုင်းအောင်လည်းဒီဝင်ဝင်မလုံလောက်ချင်းကလက်ဆောင်မှုဖြစ်စေနိုင်တယ်ပေါ့အဲ့လိုအချက်တွေလည်းရှိတယ်အဲ့တော့ဒီအစိုးရအနေနဲ့လည်းဒီညာရေးစည်းဒီနှစ်တင်ဖို့တွေဘာတွေညာတွေအဲ့ဒါအများကြီးပဲလိုအပ်တယ်ကိုသူကျမတွေတို့လည်းသင်တန်းတွေပို့ချဖို့လည်းအများကြီးပဲလိုတယ်
ခုဆိုရင်သူကတက္ကသိုလ်နောက်ဆုံးနှစ်မှာပညာသင်နေတဲ့အတွက်ဘွဲရပြီးရင်ဘာလုပ်မလဲလို့မေးကြည့်တော့ဒီမေးခွန်းဟာဒီနေ့ခေတ်မြန်မာလူငယ်တွေအတွက်အခက်ခဲဆုံးမေးခွန်းဖြစ်တယ်လို့ကိုအောင်ကပြောပါတယ
်အဲ့ဒီမေးခွန်းဟာလေမြန်မာနိုင်ငံမှာဆိုတော်တော်ခက်ခဲတဲ့မေးခွန်းဟိုဒီကျွန်တော်တို့မြန်မာနိုင်ငံမှာဘာဖြစ်လဲဆိုလို့ရှင်ဒီဝိစာသိပ္ပံအကြောင်းသားကအကြောင်းပြောလို့ရှင်ဘာလုပ်ရမလဲဆိုတဲ့ရည်ရွယ်ချက်ကပြောင်းနေတယ်ဘာလို့လဲဆိုလို့ရှင်မြန်မာနိုင်ငံပြည်ရဲ့စနစ်ကချက်ချင်းသွားပြီးတော့လေဒီလုပ်တစ်ခုကိုဝင်လို့မရဘူးဒီမှာအရင်ခေတ်ကိုလိုနေခေတ်တာဟိုမှာဒီဘွားရပြီးဒီလောက်လောက်ရမယ်ဆိုတဲ့ဥမာပြဋ္ဌာန်းကြတဲ့ချိန်မှာမျိုးဒီမျိုးအုပ်တို့ဘာတို့ညာလို့ဒါပေမဲ့မြန်မာနိုင်ငံမှာအဲ့လိုကူးခင်မှာပေါ့နော်သူအင်္ဂလိပ်ခေတ်ကတော့ဘုရားလူကပြောခဲ့တယ်သူပညာရေးသူပညာရေးသူပညာရေးတော့ဒီအလုပ်လုပ်ဝင်ရှိသေးတယ်ဒီခေတ်မှာတော့ဒီပညာရေးကအဲ့လိုအလုပ်တန်းရမှုမလွယ်ဘူးဒီကျွန်တော်မှပြင်ပသင်တန်းတွေကိုလည်းတက်ကြသေးတယ်စတိတကိတ်တွေအများပြားရမှာဒီကျွန်တော်လုပ်ငန်းဝင်တွေဝင်လို့ရအားတစ်ခုပေါ့ပါပြီးတော့ကျွန်တော်ကဒီတောင်းပြီးရင်တော့လောလောဆယ်ပေါ့ကျွန်တော်ရည်ရထားတဲ့ဟာတော့သိချာတော့မရှိသေးဘူး
တကုံတက်ကတူចောင်းသားတမကအမှုဆောင်စတုထားနှစ်တင်ချာចောင်းသားကိုအောင်ရဲ့ဘဝအတွေ့အကြုံတချို့ ਨੇ အခုခေတ်ပညာရေးစနစ်အပေါ်သူ့ရဲ့အမြင်တွေကိုကြားခဲ့ရတာပါခင်ဗျာ
တငယ်ချင်းရှေးဆင်းတဲ့ဘဝအမြင်ချုံနေပါစေအောင်မြင်ပါစေ